ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆက်ဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့လူငယ်73ယောက်ကိုစစ်တွေမြို့နယ်တရားရုံးကဒီကနေ့မှပဲထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်ခဲ့တဲ့ရခိုင်လူငယ်တွေကိုမတရားအသင်အဥပဒေပုံမှစက်ခွန်1နဲ့အပြစ်ပေးခဲ့တာပါ။အပြစ်ဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေတဲ့ရခိုင်တပ်မတော် AA ကိုဆက်သွယ်ခဲ့တဲ့ဆိုပြီးလွန်ခဲ့တဲ့၄လလောက်ကတည်းကဖမ်းဆီးထားတဲ့လူငယ်တွေကိုအခုနောက်ဆုံးတရားရုံးကနေထောင်ဒဏ်စီရင်ချက်တွေချမှတ်ခဲ့တာပါစစ်တွေမြို့နယ်တရားရုံးမှာဒီကနေ့မှပဲရခိုင်လူငယ်73ယောက်ကိုမတရားသိမ်းအဥပဒေပုံမှန်စက်ခွန်တရအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှိနေဒေါ်အင်းနုစင်ကပြောပြပါတယ်အသက်30အောက်အရွယ်လူငယ်တွေဟာရခိုင်လက်နက်ကင်အဖွဲ့နဲ့ဆက်သွယ်ခဲ့ကြအောင်ဝန်ခံခဲ့ကြပြီးတဲ့နောက်အခုလိုမျိုးစီရင်ချက်ချလိုက်တာလို့လည်းအကျိုးဆောင်ရှိနေတာပြောပါတယ
်။ဒါဒီလိုဆွဲချက်တွေနဲ့အခါမှာဝန်ခံနေဆိုတဲ့အနေအထားကိုရောက်သွားတယ်။အဲ့တော့ဝန်ခံတော့ပြည်ထောင်စုမှတ်ပြီးခံရတဲ့လူတွေကတော့ဘယ်ပြင်ဆင်မှုပြည့်နေကြတယ်။အယူခံတက်ခုမရှိတော့ဘူး။ဒီလိုဆွဲတာကတော့အေးရခိုင်တက်မတော်နဲ့ဆက်သွယ်နေသီးပဲဆွဲတာပါ။ဒီလိုကတော့ယုံကြည်ချက်နဲ့လုပ်တဲ့အလုပ်အပေါ်မှာမင်းရဲ့ဝန်ခံမဲ့ဆိုတဲ့စိတ်ဓာတ်နဲ့ဝန်ခံလိုက်တဲ့ပုံပါတို့ဆွေးချက်တင်တဲ့အခါမှာဒီလိုညီဆုံးတဲ့မတရားအသိအဥပဒေပုံမှန်ဆက်ခွန်တင်ရဆွေးချက်တင်တဲ့အဖြစ်ရှိလားဆိုတော့ရှိပါတယ်ပေါ့ဒီလိုပဲပြောကြတာ
ဒါပေမဲ့လည်းတက်ဆိုင်ရာမိသားစုတွေကအခုကြီးတောင်းခံခဲ့ရင်တော့အမှုတွေတွေတက်တာရရဥပဒေကြောင်းရဆက်လက်ကြိုးပမ်းသွားဖို့ပြင်ဆင်နေတယ်လို့လည်းအကျိုးဆောင်ရှိနေဒေါ်အင်းနုစင်ကပြောပါတယ်
အဲ့ဒီကလေးတွေကဒီ3မိချမှတ်တာနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အညီဟိုပြစ်ဒဏ်ကိုပြင်ဆင်မှုတက်ပေးပါစေလို့ကျွန်တော်တို့ဆောင်ရွက်ပေးဖို့အရှင်းသင့်ရှိပါတယ်အဲ့ဒါတော့ဒီလိုစီမင်းတွေကမင်းမြန်ပြီးတော့လာပြောကြပါလိမ့်မယ်ဒီပုံကကအနည်းဆုံး2မိအများဆုံး3မိဆိုတော့ပြစ်ဒဏ်အပေါ်မှာပြင်ဆင်မှုတက်လို့တော့ရပါတယ်ဝန်ဆန္ဒတဲ့တွေက
အနာပိုင်းတွေကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အသင်းအဖွဲ့တွေနဲ့ဆက်နွယ်သူတွေအဖြစ်အေးအေးယူလေးရှိတဲ့မတရားသိမ်းဥပဒေပုံမှန်စက်ခွန်တစ်ကိုတော့စစ်ဆိုးရွားရေးအဆက်ဆက်လက်ထက်မှာကလေးကရှင်းတုံးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှူးကိုဗိုလ်ကြီးကတော့တိုင်းပြည်မှာပြန်လည်တင့်မြင့်ရေးကြိုးပမ်းနေတဲ့အချိန်ကာလမှာအခုလိုမျိုးအပြစ်ပေးအေးအေးယူတာဟာနောက်ပြန်ဆွဲတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။ဆိုနေတဲ့အထူးရောက်ကနေပြီးတော့ဒီမြန်မာနိုင်ငံသူတို့တော်လမ်းမှာဆိုးလို့တော့မတော်လန့်ရဲ့အောင်လို့ထွက်တော်ရဲ့ဥပဒေပဲဒီဥပဒေမျိုးကအခုသွားနေတဲ့ဒီမိုကရေစီစနစ်နဲ့ဆိုရင်မကဲညီတော့ပါဘူးဆက်သုံးနေတာကဘာကိုပြနေလဲဆိုတော့ဒီမျိုးနိုင်ငံမှာဒီအစိုးရကတော်လန့်တာကိုမချက်ဘူးဆိုတဲ့အမျိုးဆိုတော့ပြတ်နေရလေတယောက်နေပဲနောက်တစ်ခုကဒီတိုင်းသားစစ်တမ်းတွေရဲ့အတွက်အမျိုးသားပြည်နယ်တွေရဲ့အတွက်ဒီဥပဒေကအနောက်ချက်အများကြီးဖြစ်စေပါတယ်တိုင်းသားတွေရဲ့ကျန်းကျန်းမှုကိုရုပ်ထက်တော်ပြပါတယ်ဒါကြောင့်မို့ဒီလိုဥပဒေမျိုးအခုချိန်မှာတော့မပေါင်းတင်တော့ဘူး။ဒီကိစ္စတွေတော့တကယ်မှတော့ဆွေးနွေးရရင်ရှိနေတယ်။ဒါပေမဲ့ပြည်ရေးမူတည်တဲ့ဘက်ကဟိုဖြစ်သိမ်းဖို့စောင့်ပြီးနေဒီထိုင်းပြည်မှာပြည်ရေးဆက်ရှိနေပြီးဟိုမမြင်တဲ့မှုတွေရှိနေတဲ့ဆိုတော့မျိုးနဲ့ဟိုချက်ဖို့တော့ကိုမြင်ရတယ်။အဲ့တော့တကယ်အမျိုးသားပြည်နယ်ပြည်ထောင်ရေးတော့ကိုစဉ်းစားရတဲ့ဆိုလို့ရှိရင်တော့အခုဒီလိုမျိုးထောင်ထက်တဲ့မျိုးတွေတုံ့နေစားဆိုလွတ်ပြေးတဲ့မျိုးတွေနောက်ထောင်ထဲမှာရှိနေတဲ့တခြားတိုင်းရင်းသားတွေပေါ်နိုင်ငံရေးချင်းသားတွေကလည်းလွတ်ပြေးတာကလူရကျင်ရဲ့တင်ရည်တော့အထောက်အကူဖြစ်နေပါဖန်စီရကျင်ကပြန်အထောက်အကူဖြစ်နေပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ်ရှမ်းပြည်တောင်ပိုင်း RCSS SSA တရင်မျိုးသားစည်းရုံး KNU နဲ့နောက်ထပ်တရင်လက်နက်ကိုင်အဖွဲ့တွေကိုလည်းမတရားအသိအဖြစ်ကနေအစိုးရကပယ်ဖျက်ပေးခဲ့တာပါဒါပေမဲ့လည်းရခိုင်လက်နက်ကိုင်အဖွဲ့ AA ကတော့မြန်မာအစိုးရနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေစေဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတင်လက်ထက်မှာငြင်းငြင်းရေးအတွက်ဆွေးနွေးနိုင်ဖို့လည်းမျှော်လင့်နေတာဖြစ်ပါတယ်ရှင်